ASEAN အဖွဲ့အနေနဲ့အလှည့်ကျအခွင့်အရာယာရုပြောင်းလဲသွားပေမဲ့မြန်မာပြည်သူတွေပေါ်ပတ်မိုးကူညီမှုတွေဆက်ရှိဖို့နဲ့နိုင်ငံတကာအနေနဲ့မြန်မာအရေးမေ့မဖြစ်ကြဖို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌဟေဒီဟောင်တဲလာကစက်တင်ဘာ15ရက်နေ့မှာကြားရောက်တဲ့အပြည့်အစုံရဒီမိုကရေစီနေ့မှာတိုက်တွန်းလိုက်ပါတယ်
The international community should do much more and not forget Myanmar amidst other crises.
ဥရောပ ပါလီမန် ဒုတိယ ဥက္ကဋ္ဌက ပြည်တော်စု လွှတ်တော် ကိုစားပြု ကော်မတီ CRPH က ကြီးမှု ကျင်းပတဲ့ 2023 ခုနှစ် နိုင်ငံတကာ ဒီမိုကရေစီ နှင့် အခမ်းအနားကို ပေးပို့တဲ့ တဝန်လွှာမှာ ထည့်သွင်း ပြောခဲ့တာပါ မြန်မာ စစ်တပ်ကို စစ်တမ်းအရ ပြန်ပို့ရမှာ ဖြစ်ပြီး အနာဂတ် မြန်မာ နိုင်ငံရဲ့ နိုင်ငံရေး အခင်းကျင်းမှာ စစ်တပ်အတွက် နေရာ မရှိ သင့်ဘူးလို့ ဥရောပ ပါလီမန် ဒုတိယ ဥက္ကဋ္ဌက ပြောပါတယ် မြန်မာ ပြည်သူတွေဟာ ဒီမိုကရေစီ နဲ့ လူ့အခွင့်အရေးတဲ့ တိုက်ပွဲ ဝင်ရမှာ ခံနိုင်ရည် ရှိကြောင်း ပြသခဲ့ ပြီးပြီလို့ သူက ဆိုပါတယ် တခါအနာသိစစ်တပ်ဟာအကန့်အသတ်မဲ့ရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေပြီးဒါတွေအတွက်လည်းခုံရုံးတင်စစ်ဆေးအရေးယူဖို့လိုတယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ရဲ့ပြည်ပစံရာဒီမိုကရေစီနဲ့ထုတ်ပြန်ကြေညာချက်မှာတော့ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာဝယ်စောင့်ရှောက်မြင့်တင်ဖို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကထပ်မံကတိကဝတ်ပြုကြောင်းအလေ